This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစိတ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဇွန်လ23ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇွန်လ23ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ကရင်ပြည်နယ်ကော့ကရိတ်နယ်ကထိကပ်လဲတက်စကန်ကို KNLA KNDO တို့ရဲ့ဥဆောင်မှုနဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တို့မှပြန်လည်သိမ်းပိလိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ် KNU ကရင်မျိုးသားစီယုံကော့တုလီအုပ်ချုပ်နယ်မြေဒူပလာယာခရိုင်ကော့ကရိတ်မြို့နယ်အတွင်းအာနာသိန်းချမ်းဘတ်စစ်ကောင်စီတပ်များဝင်ရောက်ကျူးကျော်တပ်ဆွဲထားတဲ့ထိကပ်ပလဲတက်စကန်အားကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ၊ကရင်မျိုးသားကာကွယ်ရေးတပ်မတော် KNDO တို့ရဲ့ဦးဆောင်မှုနဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ပူးပေါင်းတပ်ဖွဲ့တွေကပြန်လည်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဒီကနေ့သတင်းထုတ်ပြန်ပါတယ်။မာလဲဘလောထောင်လာကျုံမှာစွတ်ခွာရပြီးတဲ့နောက်ထိကပ်ပလဲတက်စကန်ကို1995ခုနှစ်မေလမှစတင်က KNU ထောင်လာကျုံအသစ်ဖြစ်ပြောင်းရွှေ့တည်ထောင်ခဲ့ပေမဲ့လည်းနှစ်နှစ်မပြည့်မီ1998ခုနှစ်ဖေဖော်ဝါရီလမှာမြန်မာတပ်မတော်မှထပ်မံကျူးကျော်တိုက်ခိုက်သိမ်းပိုက်ခြင်းကိုခံခဲ့ရပြီး28နှစ်ကြာ2025ခုနှစ်ဇွန်လ22ရက်နေ့မှာမိမိတို့ပိုင်ဆိုင်ခဲ့တဲ့ထိကပ်ပလဲတက်စကန်အားပြန်လည်ရယူသိမ်းပိုက်နိုင်ခဲ့တာဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးစင်ကူးမြို့နယ်နဲ့မရညာမြို့နယ်အဆက်ရှိမေတ္တာနန္ဒရက်ကန်းစဉ်ဆေးရုံကိုလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အသက်30ခန့်အမျိုးသမီးသေဆုံးပြီးတဦးပြင်းထန်ထန်ရရှိတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်စင်ကူးမြို့နယ်နဲ့မရညာမြို့နယ်အဆက်ရှိမေတ္တာနန္ဒရက်ကန်းစဉ်ဆေးရုံကိုအချမ်းဘက်စစ်တပ်မှလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဆေးရုံကိုမီးဖွားလာသူအသက်30ခန့်အမျိုးသမီးသေဆုံးပြီးတဦးပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ဇွန်လ22ရက်ည7:05မိနစ်ချိန်မှာစင်ကူးမြို့နယ်နဲ့မရညာမြို့နယ်အဆက်မှရှိတဲ့မေတ္တာနန္ဒရက်ကန်းစဉ်ဆေးရုံကိုအချမ်းဘက်စစ်တပ်ကတရအူးတက် Jet Fighter နဲ့ည7:05မိနစ်မှာတစ်ချိန်ည7:10မိနစ်မှာတစ်ချိန်လေကြောင်းတိုက်ခိုက်မှု2ချိန်ပြုလုပ်ခဲ့တယ်လို့ပြည်ဦးနေခဲပကဖကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်မရညာမြို့နယ်ဆယ်တော်လမ်းခွဲကြေးရွာမှဆေးရုံကိုမီးဖွားလာသူအသက်30ခန့်မျိုးသမီးဟာသေဆုံးခဲ့ပြီးအသက်35နှစ်အရွယ်မျိုးသမီးတူပြင်းထန်ဒဏ်ရာရရှိစိုးရိမ်ရတယ်။ဆေးရုံသို့ဆေးကုသလာသူပြည်သူ11ဦးမစိုးရိမ်ရတဲ့ဒဏ်ရာများရရှိခဲ့ပြီးဆေးရုံသားဖွားမီးရဲ့အဆောင်ပါဝင်အဆောက်အုံ3လုံးပျက်စီးခဲ့ရပါတယ်။ပြည်သူများအနေနဲ့စကားဆနဲ့ဝေးရာမှနေထိုင်ကြဖို့နဲ့လေကြောင်းရန်ကာကွယ်နိုင်ဖို့အတွက်ဘုံကိုချင်းများတူးထားကြရန်သတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။အခုတခါရင်နှီးကြောင်းမြို့နယ်တိုက်ပွဲတွင်စစ်ကောင်စီတပ်သား15ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းရင်နှီးကြောင်းမြို့နယ်အတွင်းဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်စစ်ကောင်စီတပ်များရက်20ကြာစစ်ကြောင်းထုမှုကြောင့်တိုက်ပွဲတွင်စစ်ကောင်စီတပ်သား15ဦးသေဆုံးခဲ့တယ်လို့ Defense Force ရင်နှီးကြောင်း PDF ကအတည်ပြုပါတယ်။မေလ29ရက်နေ့မှာတာလူကန်ဖိုးကိုလက်မှတဆင့်အကြမ်းဖက်စစ်ကောင်စီစစ်ကြောင်းဝင်ရောက်လာပြီးကြောက်ပရောင်းမြို့နယ်စီပင်ပြူရွာမှပြူပြောင်းတဲ့ပူပေါင်းကအင်အား150ခန့်ဖြင့်တော်လိုင်းအဖွဲ့များထိ ंछ ုံနေမြေတွင်စစ်ကြောင်းထိုးဝင်ရောက်လာတဲ့အတွက်ကြောင့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။အဲဒီစစ်ကြောင်းဟာကန်သာရွာစစ်ကြီးရွာနဲ့လူမေရှုကြီးရွာမှ2ရွာပေါင်း95လုံးကိုမိရှုဖျက်ဆီးသွားခဲ့တဲ့ပြင်လူမေရှုကြီးရွာမှအပြစ်မဲ့ပြည်သူတဦးနဲ့အင်းတော်ကြီးရွာမှပြစ်မဲ့ပြည်သူတဦးကိုဖမ်းဆီးတပ်ဖြတ်ခဲ့ပြီးရက်20ကြာစစ်ကြောင်းလှည့်ပတ်ထိုးကာဇွန်လ16ရက်နေ့မှာဂုံအိုင်ဖောင်းခွဲလက်မှတဆင့်ပြန်လည်ထွက်ခွာသွားခဲ့ပါတယ်။အထက်ပါစစ်ကောင်စီများကိုတိုက်ခိုက်မှုအား People's Defense Force ရင်းနှီးကြောင်း YNGPDFတမမီစပက်ရှယ်ကော်လမ်ယနေ့သားကော်လမ်နဲ့အင်တော်တိုင်နဲ့ပကဖါတို့ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့မြို့ပြပြစ်မှတ်ဂန်းကားလက်ကမ်ပိန်းပြဖို့၉ရက်သာလိုတော့ပြီးကမ်ပိန်းသတ်မှတ်ချက်ရဲ့30ရာခိုင်နှုန်းသာရရှိသေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြို့ပြပြစ်မှတ်ဂန်းကားလက်ကမ်ပိန်းပြဖို့၉ရက်သာလိုတော့ပြီးကမ်ပိန်းသတ်မှတ်ချက်ရဲ့30ရာခိုင်နှုန်းသာရရှိသေးတယ်လို့ဆိုပါတယ်ပြည်သူများခင်ဗျာမိမေတို့ရဲ့မြို့ပြပြစ်မှတ်ဂန်းကားလက်ကမ်ပိန်းပြဖို့၉ရက်ပဲလိုပါတော့တယ်ရာခိုင်နှုန်းလေးက30ရာခိုင်နှုန်းသာရရှိပါသေးတယ်မိမေတို့ရော်ပဲလေးတွေမြေပြတ်မှာဝုန်းနိုင်ဖို့အတွက်နိုင်ရအားနဲ့ဝိုင်းကူပေးကြပါအောင်ဗျကမ်ပိန်းပို့စ်လေးတွေကိုလည်း RCS လေးနဲ့ကူညီပေးကြပါအောင်လို့ဖော်ပြထားပါတယ်။မြို့ပြပြစ်မှတ်ဂန်းကားလက်ကမ်ပိန်းဟာတပ်ဖွဲ့အတွက်ဂန်းကားလက်ဆင်နိုင်ဖို့နဲ့မြို့ပြစစ်စင်စစ်ကြောင်းဆိုတဲ့အတိုင်းရန်ကုန်နဲ့အနီးဆုံးပဲခူးတိုင်းဒေသများမှာမဟာမိတ်များနဲ့အတူစစ်သုံးစစ်အားပူးတွဲပြီးစစ်စင်ရေးများလှုပ်ဆောင်နိုင်ရန်အတွက်ဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ပြီးမှတော့ဆက်လက်ပြီးပြည်ရင်းသတင်းများကိုကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇွန်လ23ရက်နေ့ Radio NUG ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ထမောင်းဆုံးတင်ပြပေးမယ့်သတင်းကတော့စကိုင်းဖရယ်ယူနစ်ဂျာကာလဖွဲ့စည်းပုံခြေကံဥပဒေတတိယမူကြံအားပြင်ဆင်ချက်ပြည်သူများသိရှိရန်ထုတ်ပြန်တဲ့သတင်းပဲဖြစ်ပါတယ်။စကိုင်းဖရယ်ယူနစ်ဂျာကာလဖွဲ့စည်းပုံခြေကံဥပဒေတတိယမူကြံအားပြင်ဆင်ချက်ပြည်သူများသိရှိရန်ထုတ်ပြန်ပါတယ်စကိုင်းဖရယ်ယူနစ်လွှတ်တော်သည်စကိုင်းဖရယ်ယူနစ်ဂျာကာလဖွဲ့စည်းပုံခြေကံဥပဒေတတိယမူကြံအားပြင်ဆင်ချက်အနည်းငယ်ပြုပြင်ဆောင်ရွက်ထားရှိပြီးအချိန်အားပြည်သူလူထုသိရှိနိုင်စေရန်အတွက်လေးစားစွာဖြင့်ထုတ်ပြန်ကြေညာအပ်တယ်လို့စကိုင်းဖရယ်ယူနစ်လွှတ်တော်ကဇွန်လ23ရက်မှာကြေညာပါတယ်တတိယမူကြံ PDF ဖိုင်အားရယူနိုင်ရန်နဲ့ကြံပြုချက်များပေးပို့နိုင်ရန်အတွက်ဆက်သွယ်ရန် email address sdgfedereal.unithluttawoffice.01@gmail.com တို့ဆက်သွယ်နိုင်ကြောင်းသိရှိရပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ပြည်တွင်းရှိတော်လိုင်းအင်အားစုကောင်ဆောင်များနဲ့ဇက်တိုက်တွေ့ဆုံဆွေးနွေးခဲ့ကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုအသိပေးတဲ့သတင်းဖြစ်ပါတယ်။ပြည်တွင်းမှာရှိတဲ့တော်လိုင်းအင်အားစုကောင်ဆောင်တွေနဲ့ဇက်တိုက်တွေ့ဆုံဆွေးနွေးခဲ့တယ်လို့ကျမိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားခဲ့ပါတယ်။တော်လင်းသမားတွေနဲ့စကားပြောခြင်းအစီအစဉ်မှာဝါရင့်တရင်သမားတဦးဖြစ်တဲ့ဦးခင်မောင်စုကိုပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုကဖြေကြားလိုက်တာဖြစ်ပါတယ်။ကျွန်တော်ပြည်တွင်းရောက်တာ3လရှိပါပြီ။3လအတွင်းမြမပြည်မြောက်ပိုင်းနဲ့အလဲပိုင်းကိုသွားဖြစ်ပါတယ်။မြမပြည်မြောက်ပိုင်းနဲ့အလဲပိုင်းမှာရှိတဲ့တော်လင်းကောင်းဆောင်တော်လင်းဖွဲ့စည်းတွေနဲ့တွေ့ဖြစ်တဲ့ဖွဲ့စည်းအနေနဲ့ပြောရရင် KIO, KIA, MNDAA, TNLA, AA,ဒီကောင်ဆောင်တွေနဲ့ကျွန်တော်တွေ့ဖြစ်တယ်။နောက် KNDF, BBLA တို့နဲ့တွေ့ဖြစ်တယ်။တကယ်မြေပြင်ကိုဆင်းလာတဲ့အခါမှာတော့ပြည်သူတွေနဲ့အတူတူတွေ့ဖြစ်ပြီးစိန်ခေါ်မှုတွေကြော်လွှားရတယ်။လေးချောင်းရံအမြဲရှိနေတယ်။ကျွန်တော်တို့သွားလျာလေးချောင်းရံရှိတဲ့အခါအဲ့ဒီပေါ်ချီပြီးလှုပ်ရှားရတယ်လို့ပြောပါတယ်။လက်ရှိမှာပြည်ရင်းရှိ NGO ယာယီသမရနဲ့ဝန်ကြီးချုပ်ပါဝင်ဇိုရဖွဲ့များကလည်းတော်လင်းမြန်ဆုံအောင်မြင်မှုဂျိုးပန်းလျက်ရှိနေပါတယ်ရှင်။မင်းသားမျိုးပေါ်မှာတိတ်ဆီရမိတဲ့မူရည်သေးစာနဲ့အယက်ဘီယာများကိုမိရှုဖြစ်စီတဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ဂျာကာလာမင်းသားမျိုးနယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ရဲ့ပြည်သူ့ရဲဌာနမြို့နယ်ရဲတပ်ဖွဲ့ဝင်များကမင်းသားမျိုးနယ်အတွင်းတာမြင့်ပိတ်ပင်ထားတဲ့မူရည်သေးစာနဲ့အယက်ဘီယာများကိုရှောင်းတခင်စစ်ဆေးခဲ့တယ်လို့မင်းသက်ပတ်ခပ်ဖကအတည်ပြုထားပါတယ်။ရှောင်းတခင်စစ်ဆေးရမှာရှောက်ပွေဖန်းစီရမိတဲ့ပိတ်ပင်ထားတဲ့အယက်ဘီယာတွေကိုပိုင်းရှင်များနဲ့များပြည်သူရှင်နိုင်ဇွန်လ20ရက်နေ့မှာမိရှုဖြစ်စီခဲ့တယ်လို့ဆိုပါတယ်။ရရှိဖြစ်စီခဲ့တဲ့ဖန်စီရမီအရက်ပီယာများမှာယူမတစိပ်ပါပီယာဘူး25ဘူးတပ်ပါတစိပ်ပါပီယာဘူး18လုံး Grand Rye ရဲ့အရက်ပလင်3လုံးနဲ့အားကလန်ဘုံတစ်ပုဒ်ဝီစကီအရက်ဘူး14ဘူးရွှေအရက်တန်တစိပ်ပါ1လီတာဘူး9ဘူးရွှေအရက်တန်တစိပ်ပါအသေးဘူး42ဘူးလီတာအရက်ပြူတန်တစိပ်ပါ1လီတာ12ဘူးလီတာအရက်ပြူတန်တစိပ်ပါအသေးဘူး105ဘူးအားမန်တစိပ်ပါပလတ်စတစ်ဘူးတွေတစ်ပုဒ်တို့ဖြစ်ပါတယ်ရှင်မနက်ကမှဖြစ်ပွားနေတဲ့နိုင်ငံအခြေတည်များနဲ့ပြည်ပခန့်ခြေနေများသည့်အာဆီယံဖွဲ့အတွက်ဖြည့်ရှင်းရန်ခက်ခဲပြီးပြည်အားအများဆုံးရှိနေတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါအောင်မယ်။မနက်ကမှဖြစ်ပွားနေတဲ့နိုင်ငံအခြေတည်တွေနဲ့ပြည်ပခန့်ခြေနေတွေဟာအာဆီယံဖွဲ့အတွက်ဖြည့်ရှင်းရန်ခက်ခဲပြီးပြည်အားအများဆုံးရှိနေတယ်လို့မလေးရှားဝန်ကြီးချုပ်နဲ့အာဆီယံဥက္ကဋ္ဌအန်ဝါအီဗရာဟင်ကပြောပါရတယ်။မလေးရှားနိုင်ငံကွာလာလမ်ပူမှာပြုလုပ်တဲ့38ကျင်းများအာရှပစိဖိတ်အစည်းအဝေး Asia Pacific Roundtable APR မှာ၎င်းကပြောကြားခဲ့တာဖြစ်ပါတယ်။2025ခုနှစ်အာဆီယံဥက္ကဋ္ဌမလေးရှားနိုင်ငံနေဖြင့်မြမရေးကိုမိဘနိုင်ငံများနဲ့အတူဒေတာရေးပူးပေါင်းဆောင်ရွက်မှုစနစ်ကိုပြည့်ဝအသုံးချပြီးကျန်းမာမှုများလျှော့ချရန်နဲ့ငြိမ်းချမ်းရေးပြန်လည်ရရှိရေးဖြည့်ချင်းဆောင်ရွက်ရန်စိတ်ပိုင်းဖြတ်ထားပြီးအ ာဆီယံနေနဲ့မြန်မာအရေးဖြစ်ရှင်ရပုံမပြမြထဏန်လောက်ကန်ဆောင်ရွက်ရဲ့ရေးတကြီးလိုအပ်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ What Happened to the Wolf ကြည့်ရှုပြီးလုံရှင်ကားကိုရိုက်ကူးထားတဲ့ဗီဒီယိုတပ်ပုံတွေကို Social Media ပေါ်မတင်ကြဖို့ပရိသတ်များကိုမြစ်တာရက်ခံတဲ့သတင်းပဲဖြစ်ပါတယ်What happened to the wolf ကိုကြည့်ရှုပြီးလူချင်းကားကိုရက်ကူးထားတဲ့ဗီဒီယိုဓာတ်ပုံတွေ social media ပေါ်မတင်ချဖို့ပြည်သက်များကို What happened to the wolf အဖွဲ့တော်သားများကမျက်တမ်းရက်ခံလိုက်ပါတယ်။ဒီလူချင်းကားဟာ2020မှာရိုက်ကူးပြီးစီးခဲ့ပေမဲ့9နှစ်ကြာပြီးမှပြည်သက်ရှိကိုအရောက်ပို့နိုင်ခဲ့တာဖြစ်ပါတယ်။ရိုက်ကြနှကြီးနဲ့အတူတရုတ်ဆောင်များ wolf တင်တစ်ခုလုံးရဲ့ကြိုးစားအထောက်အကူကိုလည်းပြည်သက်တွေမြင်ရမှာပါ။အခုကစင်ကာပူနဲ့စစ်တနီမှာစတင်ပြသနေခဲ့ပါပြီ။ wolf တင်နေတဲ့စစ်မကောင်ဖြစ်မိတာတစ်ခုကတော့ရုပ်ရှင်အတွင်းမှာရိုက်ကူးထားတဲ့အတပ်ပေါ်မှာဗီဒီယိုများဆိုရှယ်မီဒီယာပေါ်မှာဒီရုပ်ရှင်ကိုစောင့်မျှော်နေကြတဲ့မကြည့်ရသေးတဲ့ပရိသတ်များအတွက် spoiler ဖြစ်စေနိုင်တဲ့ပုံတွေဗီဒီယိုတွေကိုတင်နေကြတာကိုတွေ့နေရပါတယ်။ Wolf Den တစ်ခုလုံးရဲ့ကြိုးစားအထုံးမှုကိုထောက်ထားတဲ့အနေနဲ့ဒီလိုမျိုးတွေမတင်ချဖို့နဲ့တင်ထားတာတွေပြန်ဖျက်ပေးဖို့တောင်းဆိုချင်ပါတယ်။နိုင်ငံတကာမှာပြသနိုင်အောင်ကြီးစုခြင်းနဲ့ပရိသတ်အလုံးကြီးနဲ့အောင် Wolf Den တစ်ခုလုံးကြိုးစားနေတဲ့အတွက်စောင့်မျှော်ပေးဖို့မြင့်တရခံချင်ပါတယ်။What happened to the wolf ကြည့်ရှုပြီးရုပ်ရှင်ကားနဲ့ပတ်သက်ပြီး spoiler မပါတဲ့ review ရေးပေးတာသူသဖြင့်ရုပ်ရှင်ကားကိုရိုက်ကူးထားတဲ့ video တပ်ပုံများပြန်မတင်သောပရိသတ်အားလုံးကိုထူးကျေးဇူးတင်ပါတယ်လို့ဆိုထားပါတယ်။ What happened to the wolf ရုပ်ရှင်စကားကို writer နာဂျီကစံညွှန်းရေးသားရိုက်ကူးထားပြီးရုပ်ဆောင်အင်ဒရာဂျော်စင်နဲ့ပိုင်ဖြိုသူတို့အထူးအပါဝင်ရုပ်ဆောင်ထားကြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မူလဝဒအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အခြေအနေကတော့ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာအနောက်တောင်မုတ်တုံလီဟာအာကောင်းရာကနေအားလွန်ကောင်းနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအထက်ပိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ကြုံရွာနိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းနဲ့ကရင်ပြည်နယ်တို့မှာနေရာဆိတ်ဆိတ်မိုးထစ်ကြုံရွာနိုင်ပါတယ်။မိုးလေဝသဖြစ်စဉ်ဤအနေနဲ့ဇွန်လ23 24နဲ့25ရက်နေ့တွေမှာအရှိတ်ဘက်နဲ့အနောက်ဘက်ကလာတဲ့လေပွေလိုင်းတွေရဲ့အချိန်ကြောင့်စကိုင်းတိုင်းအထက်ပိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးတဲထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်းလျှက်စီးလက်ခြင်းမိုးကြိုးပစ်ခြင်းနေရာကွက်ပြီးမိုးကြီးခြင်းလျှက်တပြက်ရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့သဘာဝဘေးရန်နေရာတွေဖြစ်ပေါ်နိုင်တဲ့အတွက်သတိပြုသင့်ပါတယ်။အခုဆက်လက်ပြီးနေလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ဇွန်လ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကဲရိုးတဲ့နယ်မြို့ဝကျုံးမော်ဒေသတို့မှာအနောက်တောင်ဘက်ကလေဟာတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္လာရီကံရွတဲ့နယ်မုတ်တမကွေးတို့ဘက်မှာလီဟာအနောက်တောင်ဘက်ကနေတနအီကို25မိုင်ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာရီတိုင်းကချင်ပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ကြုံရွာနိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းပဲခူးတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာဆိတ်ဆိတ်မိုးထစ်ကြုံရွာနိုင်ပါတယ်။မန္တလေးတိုင်းမှာတော့နေရာကျဲကျဲမိုးထစ်ကြုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။မနက်ဖြန်ဇွန်လ24ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကဲရိုးတဲ့နယ်မြို့ဝကျုံးမော်ဒေသတို့မှာအနောက်တောင်ဘက်ကလေဟာတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကံရွတဲ့နယ်မုတ်တမကွေးတို့ဘက်မှာလေဟာအနောက်တောင်ဘက်ကနေတနအီကို25မိုင်ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းအထက်ပိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းကချင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ကြုံရွာနိုင်ပြီးနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာဆိတ်ဆိတ်မိုးထစ်ကြုံရွာနိုင်ပါတယ်။ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါရယ်ခုဆက်လက်ပြီးတောင်လေးကဗျာခန္ဓာမှာတော့မြို့မှုံရေးသားထားတဲ့အဖေနဲ့အမေတို့ຫນွေဦးနှစ်သိမ့်စာလို့အမည်ရတဲ့ကဗျာလေးကိုຫນွေဦးမိုးကခန်းစားရုပ်ဖတ်ပေးပါမယ်ရှင
်အဖေနဲ့အမေတို့ຫນွေဦးနှစ်သိမ့်စာຫນွေဦးလည်းတစ်ခါရောက်ပြန်ပြီးအော်အော်တန်တွေလည်းတစ်ဖက်ပြန်ကြားရလို့ຫນွေဦးဟာနှစ်ခါမြောက်ရှိနေပြီအမေအရှိရက်ကနေလုံးကြီးလဲပြီးပြင်းပြင်းပြင်းထွက်လာတော့မှမို့ဒါမကြခင်ပြန်လာခဲ့ပါမယ်အမေသားအိမ်ရှိရောက်လို့အမေရဲ့သားမမေသားဆိုပြီးတွတ်တွတ်ရေရွရင်ဝမ်းသာလုံးလို့ကြတဲ့မျက်ရည်တွေနဲ့ကြပြာကြာဖြစ်နေမဲ့အမေပုံစံကိုကျွန်တော်မြင်အောင်မိတယ်ယောက်ျားအရင်မှကြီးမို့မျက်ရည်မကျပါမယ်ပီတိတွေအပြည့်နဲ့ပြုံးပြုံးကြီးကြည့်နေမဲ့အဖေမျက်နှာကိုလည်းမြင်အောင်မိတယ်ပင်ပန်းခဲ့သမျှအမေရင်ခွေနှွေးနှွေးလေးခံယူဖြစ်ဖြောက်ရင်အမေပခုံးပုံမေးလေးတင်ပြီးတဝကြီးသားငိုခြင်းပြီးအဖေနဲ့လက်ဆွဲနှုတ်ဆက်ပြီးသားပြန်လာပြီးအဖေလို့အပတရားပြောချင်နေပြီးအဖေနဲ့အမေအလွမ်းပြေဖတ်ဖို့သားပေးပို့တဲ့ဒီနှစ်သိစာနောက်နှစ်ຫນွေဦးຢາດີဒါမှမဟုတ်ရောက်ရှိလာမဲ့ຫນွေဦးຢາດີတိုင်းတော့အသက်နဲ့ခန္ဓာမြဲနေတဲ့၍စိတ်ချပါအဖေနဲ့အမေတနေ့တော့အိမ်ကိုဝင်းဝင်းကြွားကြွားနဲ့ဂုံယူရတဲ့ตาအဖြစ်အရောက်ပြန်လာခဲ့ပါမယ်အဖေနဲ့အမေလဲตาအပြန်လမ်းကိုမျောမှန်းပြီးနေ့တိုင်းလိုလိုစောင့်နေမှာตาသိပါတယ်အဖေနဲ့အမေမြူမုံ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးပြည်ရင်းစစ်မီးတောက်ထဲကမြမပြည်သူတွေရဲ့ကဘာစစ်ပေါ်ဆိုရင်မူးလို့ညီရတဲ့မြမနွေခရိုနီကယ်မိုးမခတရင်မြင်ကွင်းဆောင်းမကိုတော့မင်းယူကဖတ်ကြားပေးပါမယ်ရှင
်မြမနွေခရိုနီကယ်ဇွန်22မြင်ကွင်းပြည်ရင်းစစ်မီးတောက်ထဲကမြမပြည်သူတွေရဲ့ကဘာစစ်အပေါ်ဆိုရင်မူးယမန်နေ့ကအမေရိကန်ပြည်ထောင်စုက၎င်းရဲ့မြေအောက်ဘန်ကာကိုဖျက်ဆီးနိုင်စွမ်းရှိတယ်ဆိုတဲ့ဘုံလက်နက်တွေကိုကဘာမှာခင်အမီဆုံးဆိုတဲ့ B2 ဘုံကျဲလေယာဉ်နဲ့တယ်ဆောင်ပြီးမိုင်းထောင်ချီအကွာအဝေးကနေလာရောက်ပြီးအီရန်နိုင်ငံကအနုမြူလက်နက်ထုတ်ဖို့လုပ်နေတယ်လို့အမေရိကန်သမ္မတဖြစ်သူထရန့်ကဆွဆွဲပြောဆိုတဲ့မြေအောက်အဆောက်အဦးတွေပစ္စည်းတွေကိုဘုံကျဲဖျက်ဆီးခဲ့ပါတယ်။အစ္စရေးကအီရန်ကိုတိုက်ခိုက်ပြီး9ရက်ကျော်10ရက်ဝန်းကျင်မှာအမေရိကန်ပြည်ထောင်စုကစစ်ပွဲတွေပါဝင်လာတာဖြစ်ပါတယ်။အခုလိုအရှိအလေပိုင်းကအစ္စရေးအီရန်စစ်ပွဲမှာအမေရိကန်ပါဝင်လိုက်ခြင်းဟာကမ္ဘာစစ်စီဥတီသွားမလားဆိုတဲ့စိုးရိမ်မှုတွေထင်းထင်းရှားရှားပေါ်ထွက်လာစေပြီဖြစ်ပါတယ်။ပြည်တွင်းစစ်မီးတောက်လောင်နေတဲ့မြန်မာနိုင်ငံကလူလူအဖို့အီရန်ကိုအမေရိကန်တိုက်ခိုက်ခြင်းဟာမြန်မာနိုင်ငံအဖို့ထူးပြီးစိုးမလာဘူးလို့မှတ်ယူသူရှိကောင်းလဲရှိမှာဖြစ်ပေမဲ့ဒီစစ်မီးကတနည်းမဟုတ်တနည်းနဲ့မြန်မာနိုင်ငံကိုလည်းရိုက်ခတ်လာနိုင်တယ်လို့မြန်မာနိုင်ငံကအချို့သောသူတွေစိုးရိမ်လာကြတာတွေ့ရပါတယ်။အထူးသဖြင့်တော့အနုမြူစစ်ပွဲလိုမျိုးကိုစိုးရိမ်မှုဖြစ်တာတွေ့ရပါတယ်။ငโกကလေးကရုရှားနဲ့ယူကရိန်းစစ်ပွဲအတွင်းယူကရိန်းကိုလက်နက်ငွေကြေးထောက်ပံ့နေတဲ့အမေရိကန်ပြည်ထောင်စုနဲ့တစ်ဖက်ကအနုမြူလက်နက်တွေပိုင်ဆိုင်ထားတဲ့ရုရှားလိုအင်အားကြီးနိုင်ငံတွေကယူကရိန်းစစ်ပွဲမှာကလေးကအနုမြူလက်နက်နဲ့အသုံးပြုမှုနဲ့ပတ်သက်တဲ့လက်ဆွဲစည်းမျဉ်းတွေကိုပြန်သုံးသပ်တာတွေယမန်နှစ်ကလှုပ်ဆောင်ခဲ့ပြီးအခုအရှိအလေပိုင်းမှာအီရန်ရဲ့အနုမြူလက်နက်သုတေသနနဲ့ဖွံ့ဖြိုးမှုစီမံကိန်းကိုအမေရိကန်ကအင်အားသုံးဖျက်ဆီးမှုကရုရှားနိုင်ငံပါပါဝင်လာမလားဆိုတဲ့စိုးရိမ်မှုအရှိအလေပိုင်းမှာဖြစ်ပွားတဲ့စစ်ပွဲကပုံမကျပြန့်လာပြီးကမ္ဘာရဲ့အခြားသောဒေသတွေကိုပါကူးဆက်လာမလားဆိုတဲ့စိုးရိမ်မှုတွေကအခြေမြင့်မရှိတဲ့စိုးရိမ်မှုတွေလို့ဆိုလို့မရတဲ့အနေအထားဖြစ်လာပါတယ်။ကမ္ဘာမှာစစ်အင်အားလက်နက်အင်အားငွေကြေးနဲ့နှီးပညာအင်အားရှိရင်နိုင်ငံတွေရဲ့အစိုးရတွေပြုတ်ကျအောင်ပြောင်းလဲအောင်လုပ်နိုင်တယ်ဆိုတဲ့အယူအဆနိုင်ငံတစ်နိုင်ငံရဲ့အချုပ်အခြာအာဏာနည်းမြေပိုင်နက်တွေကိုလည်းအင်အားကြီးနိုင်ငံတွေအနေနဲ့လေးစားလိုက်နာစရာမလိုဘူးဆိုတဲ့အယူအဆလက်တွေ့ကျင့်သုံးမှုတွေကျယ်ပြန့်လာခြင်းဟာပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်မတိုင်ခင်အခင်အကျင်းမျိုးအနေအထားမျိုးနဲ့နှိုင်းယှဉ်စရာတွေဖြစ်လာစေပါတယ်။ကမ္ဘာပေါ်မှာအနောက်ဥရောပနဲ့အရှေ့အလယ်ပိုင်းတို့မှာလက်ရှိဖြစ်နေတဲ့စစ်ပွဲနှစ်ရပ်မှာအင်အားကြီးနိုင်ငံတွေဖြစ်တဲ့ရုရှား၊အမေရိကန်ပြည်ထောင်စုနဲ့အင်အားကြီးနိုင်ငံမဟုတ်တော့လဲအင်အားကြီးနိုင်ငံရဲ့ ငွေကြေးလက်နက်နိုင်ငံရေးပုံအောထောက်ခံမှုကိုရထားတဲ့အစ္စရေးတို့ကဒုတိယကမ္ဘာစစ်အပြီးကမ္ဘာနိုင်ငံတွေအကြားချမှတ်ထားတဲ့စီးမင်းစည်းကမ်းတွေအလုံးကိုချိုးဖျက်လုဆောင်ခဲ့ကြပြီဖြစ်ပါတယ်။နိုင်ငံတနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးရုရှားကလည်းယူကရိန်းနယ်မြေထဲဝင်ရောက်တိုက်ခိုက်ခဲ့သလိုအစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအီရန်နိုင်ငံကိုစပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒါအပြင်အစ္စရေးနဲ့အမေရိကန်နိုင်ငံတို့ကအီရန်ရဲ့အစိုးရအပြောင်းလဲဖြစ်အောင်ရည်ရွယ်လုပ်မယ်လက်ရှိအီရန်ခေါင်းဆောင်အစိုးရဖြုတ်ချမယ်ဆိုတဲ့အထီးပြောင်ပြောင်တင်းတင်းပြောဆိုလာကြတဲ့အနေထားကလည်းကမ္ဘာနိုင်ငံတွေအကြားမှာထားရှိတဲ့အခြေခံမူဝါဒတွေကိုချိုးဖျက်လိုက်ကြတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အပြီးနောက်နောက်အလားတူကမ္ဘာစစ်တွေဖြစ်ပွားမလောက်အောင်ကာကွယ်ကြဖို့သဘောတူထူထောင်ခဲ့ကြတဲ့ကုလသမဂ္ဂအဖွဲ့ရဲ့ဩဇာအာဏာလဲအင်အားကြီးနိုင်ငံတွေကဖျက်ဆီးခဲ့ကြလို့ယခုအဖြစ်အပျက်မှာဝင်ရောက်ထိန်းချောင်းနိုင်တဲ့အခြေအနေမရှိပါဘူးကုလသမဂ္ဂကအင်အားကြီးနိုင်ငံတွေအကြားဖြစ်ပွားတဲ့တင်းမာမှုစစ်ပွဲဖြစ်နိုင်ခြင်းအန္တရာယ်ရှိတဲ့အခြေအနေမှာဂျာဝင်ဖြေရှင်းပေးနိုင်တဲ့တာဒကတွေဟာ1960ခုနှစ်ကျော်နဲ့1980ခုနှစ်တွေမှာကျန်ခဲ့ပြီဖြစ်ပါတယ်လုတ်ကြံခံခဲ့ရတဲ့သမရကနေဒီနဲ့ဆိုဗီယက်ပြည်ထောင်စုသမရခရူရှက်လက်ထက်ကျူဘာဒုံးလက်နက်ချထားမှုအပေါ်ဖြစ်ပွားတဲ့အဖြစ်အပျက်ဟာကုလသမဂ္ဂရဲ့အတိတ်ကသမိုင်းအဖြစ်တစ်ခုအဖြစ်သာမှတ်ယူကြရတဲ့အခြေအနေမျိုးဖြစ်ပါတယ်။အခုလက်ရှိကာလဟာကမ္ဘာစစ်နှုတ်ခမ်းပေါ်ရှောက်နေကြသည့်တိုင်အင်အားကြီးနိုင်ငံတွေအနေနဲ့မိမိတို့ရဲ့ဩဇာအာဏာအကျိုးစီးပွားတည်ထောင်မှုအတွက်မလုတ်သင့်တာမလုတ်ထိုက်တာဘာမှမရှိဘူးလို့မှတ်ယူနေကြခြင်းလို့ပြောရင်မှားမယ်မထင်ပါဘူး။စစ်လက်နက်နည်းပညာတွေရေနံနဲ့နည်းပညာဆိုင်ရာစီးပွားရေးတွေကရရှိတဲ့အကျိုးအမြတ်ကျွဲဝချမ်းသာမှုတွေကိုအစွမ်းကုန်အသုံးချပြီးလာမယ့်မဝေးတဲ့အနာဂတ်ကာလမှာမိမိတို့နိုင်ငံကသာကမ္ဘာမှာလွှမ်းမိုးတွင်ကျယ်နိုင်မှုစစ်အင်အားငွေကြေးအင်အားနည်းပညာနဲ့ဝါဒဖြန့်ချီရေးလက်နက်အားလုံးကိုရောရှက်သုံးစွဲကလှုပ်ဆောင်နေကြခြင်းဖြစ်ပါတယ်။ကမ္ဘာနိုင်ငံရေးအခင်းအကျင်းမှာဇာရိတာဆရဏဆွမ်းအားကျဆုံးနေခြင်းလည်းဖြစ်ပါတယ်။ကိုကျင်တရားအဖြစ်လေးစားပွဲမရှိသူဒနာအင်အားအာနာနဲ့ဖြက်လန်းနှီးမျိုးစုံသုံးပြီးရွေးကောက်ပွဲနိုင်အောင်ကြိုးစားလှုပ်ဆောင်သူတွေအတိုက်အခံတွေကိုဖမ်းဆီးလုကြံတပ်ဖြတ်သူတွေကနိုင်ငံခေါင်းဆောင်တွေဖြစ်ကြပြီးအဆိုပါခေါင်းဆောင်တွေကိုဂုံတိုက်ခါအမွှန်းတင်ပေးမဲ့၎င်းတို့လှုပ်ဆောင်ချက်တွေကိုမှန်ကန်ကြောင်းလုံတင်ကြောင်းဝါဒဖြန့်ချီပေးမဲ့သတင်းမီဒီယာတွေသတင်းမီဒီယာပလက်ဖောင်းတွေကိုငွေနဲ့အာနာနှစ်မျိုးလုံးပေါင်းဆက်သုံးစွဲဝယ်ယူလှုပ်ဆောင်စေကြတဲ့ခေတ်ကာလဖြစ်ပါတယ်ခေတ်တစ်ကိုလိုနီဝါဒလို့ဆိုရင်အရှိန်အဟုန်နဲ့တိုးတက်လာတဲ့ IT နည်းပညာ၊ဉာဏ်ရည်တုနည်းပညာတွေကိုအစွမ်းကုန်သုံးတစ်ဖက်မှာအင်အားအမားလို့ခေါ်တဲ့ဘုံငွေ၊ဒုံးကြီးတွေ၊အနုမြူ၊ဖြန့်အားပြင်းလက်နက်တွေပိုင်ဆိုင်အောင်စူးစမ်းပြီးကဘာကြီးကို၎င်းတို့နောက်လိုက်ဩဇာကံဖြစ်အောင်လူတို့ကိုဘာသာရေးအရာမှိုင်းတိုက်ပြီးဘာသာရေးအတွက်ကြိုးပမ်းလှုပ်ဆောင်နေကြတဲ့ဖွဲ့ဖြစ်အောင်ခေတ်တစ်ကိုလိုနီချက်နိုင်ငံတွေရဲ့ခေါင်းဆောင်တွေကလှုပ်ဆောင်နေကြတာဖြစ်ပါတယ်အခုလိုစစ်ပွဲတွေကာလမှာအနောက်နိုင်ငံကသတင်းမီဒီယာဖော်ပြမှုတိုင်းလဲညှတာမှုတီးကြမှုအဖြစ်အပျက်ရဲ့အကြောင်းရင်းနောက်ခံတွေကိုနားလည်အောင်ဖော်ပြမှုတွေမဟုတ်ကြပါဘူး mainstream လို့ခေါ်တဲ့လူကြီးများတဲ့လူအများကသတင်းမီဒီယာလို့သိရှိလက်လန်းမိတဲ့မီဒီယာတွေကိုလည်းအင်အားကြီးနိုင်ငံတွေကအာဏာရှိသူတွေစစ်လက်နက်ထုတ်လုပ်တဲ့ကုမ္ပဏီကြီးတွေကပေါ်ပေါ်တင်တင်မဟုတ်တဲ့နည်းလမ်းတွေနဲ့ထောက်ပံ့ထားကြတာဖြစ်ပါတယ်2003ခုနှစ်မှာအီရတ်ရဲ့အာနာရှင်ဆဒမ်ဟူစိန်အစိုးရကိုဖျောက်ချဖို့အမေရိကန်ကကျူးကျော်တိုက်ခိုက်ခြင်းမပြုမီ WMD လို့အတူကောက်ခေါ်ဆိုတဲ့လူအစုလိုက်အပြုံလိုက်ဒေသနိုင်တဲ့ဖြတ်အားပြင်းလက်နက်တွေအီရတ်နိုင်ငံမှာရှိတယ်ဆိုတဲ့အမေရိကန်အစိုးရရဲ့ဖန်တီးပြောဆိုတဲ့ဇလန်းကိုအစိုးရသတင်းမီဒီယာတွေကစစ်ဆင်ခြင်းမပြုဘဲပဲ့တင်ထပ်အောင်ဖော်ပြပေးခဲ့ကြတာဖြစ်ပါတယ်အခုတဖန်အီရန်မှာအနုမြူလက်နက်သတင်းဘက်တွေအတွင်ထုတ်နိုင်တော့မယ်။လာအနေငယ်အတွင်ထုတ်နိုင်တော့မယ်ဆိုတဲ့အမေရိကန်အစိုးရရဲ့ပြောဆိုမှုတွေကိုစစ်ဆင်မှုမရှိဘဲပဲ့တင်ထပ်အောင်သတင်းမီဒီယာတွေကပြောဆိုပေးကြတာလဲသတိပြုမိဖို့အရေးကြီးတာဖြစ်ပါတယ်။စစ်လက်နက်ပစ္စည်းတွေဘလောက်ဖြတ်အားကောင်းတယ်ဘလောက်ခင့်မိတယ်ဆိုတာကိုလက်ခုပ်လက်ဝါးတီးအားပေးခြင်းထက်တရားမျှတမှုနဲ့နိုင်ငံအချင်းချင်းအကြားချမှတ်သဘောတူထားကြတဲ့စီးမင်းစည်းကမ်းဥပဒေတွေကိုချိုးဖောက်ဖျက်ဆီးမှုတွေကြောင့်ဖြစ်လာမယ်ကမ္ဘာအခင်းအကျင်းခေတ်သစ်ကိုလိုနီဝါဒအန္တရာယ်ကိုလည်းမြင်အောင်ကြည့်နိုင်ဖို့အရေးကြီးတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုံးလင်းမှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းရင်းသားဘာသာအစီအစဉ်ကိုနားဆင်ကြရပါမယ်သကောခင်ဘာသာနဲ့တပတ်အတွင်းသတင်းများကိုနော်နွေဦးပွင့်ကတင်ပြပေးပါမယ်ရှင်
လုံးဝင် kamata bote pasal sawatu do kwa mugra batule nuji kwele lo tata kle dablo nya ini lo akai do tumi to pu ta so da phani ya no no pui ka pa phani tu ni lo ta so ko ti ti me weda do sasuji ani khosi pwe tho ni u phle sa ke muni i me we kamna ti da pha ta tu phle ta ba ta i su ho ko do ti ta pa phla we muni tu ko sa ko ko tu kle te we ta ni lo কবিয়টিকর ডেমোক্রেসি কোনা দাসসুজি আনি খসি পয়থনি ও ফ্লেসকে টাইটাকলে ই এনএলডি দমি ডিমাওয়ে ড কসপকু টকলে মেওয়ে খাতা নি শলওয়েদা আলি সরিট বেনিল ডটকাদিবা লুটিকর ডট বি পলে এবাওয়েদা দাসসুজি নি সরিসওয়াত কোয়েদা নিল দাসসুজি নি ও ফ্লেটপে টকটো কুইরিয়া লুসি লাইউ টসিকুইত ড আপা মেতু কো অংসান নিল দাসসুজি নি ফেটকটো কুইরিয়া খসি খ টকটো কুইরিয়া খুইসি কিকিটো টসিকি কিকিটো টসিয়া ড কিকিটো খিসিয়া মুহুতা টফানি ডোনিবাওয়েদা কমলো টফা আটাবাতা আটা সঠুয়ে নিল তকাদিবা আওয়ে টকুরুমেওয়ে এতো লপয় সিসোনুনি মিওয়ে খোনালো সটগা এতো বাটাপাপনো অ সিকোনিল দাসসুজি ইফুকুয়া সিকোটিনলি কেম টকুরুমে ডমাওয়েনা সু 80 বার্থডে ক্যাম্পেইন টওয়েদা আটাউ ক্লাসে ইনি কোটুক্লমালা কপওয়েউই কমলাতফা লুবাওয়েদা ডেমোক্রেসি সিকো ক্লাসে ফিমাওয়েদা গিনি বটোনিমা দাসোনিল দাসসকি ডিমেওয়েদা কয়ে কতো আটাপনো পাওয়ে নদিয়া পাওয়া দা তুলি তসু নি তগঠু ইয়েগিয়া লি তুলি ফনি অ টফে তুলি বু বাখি গানি বাটা খলে অসু কে এন ইউ টুকি কি ওটাউ নি ল ফেলা ইউনিত নি হাই ইয়ানা লি সি এম নি দি কমলে তফা তাহি দা গস তো কিয়া কত আটাপন পাওয়ে নদিয়া পাওয়া দা তুলি তসু নি পয় তু দা তমি তম পাতু তফা খগা ওয়ে দা ньо গদা হু টটা ই তলনা বা হু নি তগঠু ইয়েগিয়া লি তুলি ফনি অ নি ল ডফে টাফখা তুলে সগত তুতিখি তানাজি কসা কমিটি পাবা মুবাদা টগা টলক ও মুনা খুটগা আটাহিনি মুদা হো ফে তুলে পু পাল পাহু ওয়ে খিগানি ফেলা ইখুতনি বাটা খলে কি ওয়ে তুইনি পটুনি বাটা সনি ল তাসা সুমিয়া টিমে ওয়েদা ফে চন্ডো বিয় তুলে হে টুটা তো সিকোয়ে ফাডো লুটন তো ফা ওনি বাটা লে দুনি ওয়ে তিটা গিনি ল কিনো কোসে চন্ডো উই তো সোনা জঙ্গো তো ওয়াটো ইনজি তো ওয়াটো খ লসুকুয়ে ফাডো লুটো তো ফা বিয়ো তুলো এহে তো খাটা তো ফা ওনি বিয়ানলা তুক্লো লেডুনি ওয়ে উই টুটো ওয়ে তা গসোনি ল ফেলা ইউ তসি লুই তো নি নে বিয়ো তু তুমি দো লিসি লুই তো তুমি দো ইসি ইয়া তা পা পোগি বা দিয়া ইসি খা খা নে বিয়ানলা তুক্লো তো তা পা পোগি বা তা ফা লেডুনি ওয়ে দা নি ল লোটা দুপু বিয় তুফো অগা টিয়া ইয়সি তিওয়ে টনুই বাবাডো ওয়ে ডডি ওয়ে তি হেওয়ে ক্লে এতো তুকে তা হিনি পটুনি বাটা কসনি ল তাকসলে কি কি টডি মেওয়েডা দুপলা ইয়া করিনি ফে পমুটগা ও মাটা ফনি ওয়েডা গতি মুব আমাটা গনি ল কন্য ডো বলুটা গ্রো গ্রো রু দুপলা ইয়া করে কর্পোরেট কো সামুট টখ ফ্লুজি তো কলুনি পমুটগা ও হি বাটা ফনি ওয়েডা গতি মুব আমা রে কে নি টু টো ওয়েডা নি ল লাইউ টসি লি তো নি দুপলা ইয়া করে ব ককর ড ক সা ব ককর ড ফা পাপুতা ড ফে মুখি লখিনা রিখিসি নি ফ্লুজি কলুই নমুকা ও হি বাটা লে হুয়ে ড বাটা ফনি ওয়েডা গতি মুব ড ফা আমা নি পতি নি আমা নি ল ডডি টাটো টাবল তো নমুকা নি কবাটা হি অটা সিনিয় অগিনি পটুনি বাটা গসনি ল তাসলই বাফানি তো ফাই নি উইডা ফাই নি ল বাদুকনা বাটা কো দিন আদে মতু বা মুঠ বুনি তকি
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တွေမှာတိုက်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြို့ရဲ့အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းဝင်ကြည့်ကြတာကထောက်ပြနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်